ရခိုင်ပြည်နယ်အတွင်းကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP အတွင်းမှာတော့စစ်ကောင်စီကနေကျင်းပပြုလုပ်မဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲအငင်းပွားမှုတွေရှိနေပါတယ်။ ANP ပါတီရွေးကောက်ပွဲဝင်မယ်လို့မူဝါဒရေးရာဦးဆောင်အဖွဲ့ဝင်တဦးကသတင်းဌာနတွေကိုပြောလိုက်ပေမဲ့ဒါကတဦးတည်းသောသဘောထားဖြစ်ပါတယ်လို့တခြားပါတီခေါင်းဆောင်တွေကတုံ့ပြန်ပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ဦးသိန်းထိုင်ဦးကတင်ပြပေးပါမယ်ရှင်။
စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီတွေကြားသဘောထားမျိုးမျိုးရှိနေချိန်မှာပဲအဓိကရခိုင်အင်အားကြီးပါတီဖြစ်တဲ့ ANP အတွင်းရွေးကောက်ပွဲနဲ့ပတ်သက်လို့အငင်းပွားမှုတွေကိုကြားလာရပါတယ်ဒီနေ့တည်းစစ်ကောင်စီကကျင်းပဖို့ကြိုးစားနေတဲ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်အင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP အနေနဲ့ဝင်ရောက်ရှင်ပြိုင်မယ်လို့ပါတီရဲ့မူဝါဒရေးရာဦးဆောင်ဖွဲ့ဝင်ဥပရှိန်က VOA ကိုပြောပါတယ်
ANP နဲ့ရွေးကောက်ပွဲဝင်ဆိုတာမူလေဒါရွေးကောက်ပွဲဟိုပါတီထောင်ရတာပဲရွေးကောက်ပွဲဝင်ဖို့အတွက်ပါတီကတစ်ခုလုံးကဘိုးကော်မတီကအစည်းအဝေးလုပ်လို့ရှိရှိကအစည်းအဝေးလုပ်အဲ့လိုအဆုံးဖြတ်ချက်တွေချပြီးတော့ကျင်းပချက်တွေချပြီးတော့ထုတ်ပြန်နေတာမဟုတ်ဘူးပါတီဆိုတာမူအဖြစ်ရွေးကောက်ပွဲဝင်ရမှာပဲရွေးကောက်ပွဲဝင်မယ်ဒါပဲရွေးကောက်ပွဲမှာလည်းကျွန်တော်တို့ဒီရွေးကောက်ပွဲဝင်ရမှာပေါ့ဘယ်နှစ်ဘယ်လူဝင်နဲ့ဘယ်လူဝင်မလဲဆိုရရေးအဲ့လိုဒီဝီရစကားပါအဲ့ဒါယူကောက်ကကျွန်တော်ကယူကောက်ဝင်မွေးပါဦးပါတီဝင်မဲ့ပါတီဝင်မဲ့ဆိုယူကောက်ဝင်တကယ်ဝင်မဲ့လူဒီပေါ်လာကြမှာပေါ့
ANB ပါတီဥက္ကဋ္ဌဦးသထွန်းလာကတော့ ANB အနေနဲ့စစ်ကောင်စီလုံးမဲ့ယူကောက်ပွဲဝင်မွေးဆိုတာအခုအချိန်ထိဆုံးဖြတ်ချက်မချရသေးဘူးလို့ VOA ကိုတုံ့ပြန်ပါတယ
်ကျွန်တော်တို့ပါတီမှာကပါတီမွန်သားရေးရအစည်းအဝေးရပါတီဘူအလုံးမှုဆောင်ကော်မတီအစည်းအဝေးရပါတီဘူကော်မတီအစည်းအဝေးရပြုလုပ်ပြီးရွေးကောက်ပွဲတက်တယ်လို့တစုံတရာစုံပြစ်ဆက်ဆက်ရတာမရှိသေးပါဘူး။အဲဒါကြောင့်ဥပရှင်ကိုပြောဆိုတယ်ဆိုတာကလေဥပရှင်ရဲ့မှာအဲသူပုဂ္ဂလိကအမည်ကိုပြောဆိုတာဖြစ်တယ်လို့ပဲပြောလို့ရတာမယ်။အဲဒါဥပရှင်ကိုပြောဆိုတာကပါတီကိုကိုဇော့ပြုပြီးပြောဆိုတာမဟုတ်ဘူးဆိုတော့ကျွန်တော်ပြောလို့ရတယ
်။ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တို့ဟာစစ်ကောင်စီခေါ်တဲ့စီဝေတက်ရောက်လေးရှိတယ်လို့စစ်ကောင်စီနဲ့ခေါင်းပေါ်နဲ့ဆက်ဆံရေးရှိသူတွေဖြစ်ပါတယ်။ပါတီရဲ့ထိပ်ဘဲခေါင်းဆောင်တို့ဖြစ်တဲ့ဒေါ်အင်းနုဆင်ဟာလည်းစစ်ကောင်စီဖွဲ့ဝင်ဖြစ်ပူပေါင်းလှုပ်ဆောင်နေတာပါဒီပေါ်မှာလည်းပါတီတွေကွဲလွဲတဲ့သဘောထားတွေရှိနေပါတယ်လက်ရှိရခိုင်မျိုးသားပါတီအတွင်းမှာစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးနဲ့ပတ်သက်ပြီးအငြင်းပွားမှုတွေရှိနေတာကြောင့်ပါတီအနေနဲ့ဆုံးဖြတ်ချက်တစုံတရာထုတ်ပြန်ပေးတယ်လို့ ANP ခေါင်းဆောင်ဟောင်းရခိုင်ရေးလေးလာသုံးသက်သူဥဖေတန်းကသူ့အမြင်ကိုပြောပါတယ
်ဒီနေ့ကပေါ့နော်စတိတ်မန့်မထုတ်ဘဲနဲ့အဲ့လိုဟိုတရားတစ်ပေါက်ပြောနေကြတာကတော့တိတ်တဘာဝမကြပါဘူးဒီရောပြမတစ်ခေါက်ကတော့ဒါရွေးကောက်ပွဲကော်မရှင်နဲ့တွားကြည့်ရခြင်းမှာ ANP ပါတယ်အဲ့ဒါကြောင့်သူတို့ဒီချိန်မှာရွေးကောက်ပွဲဝင်မယ်မဝင်မှုဆိုတာကိုပြောပြနေအရှင်တော့ရောက်နေပြီလို့ထင်တယ်အဲ့ဒါမှလည်းပဲအဲ့ဒီလိုမှပြင်ဆင်မှုလုပ်ငန်းတွေလုပ်ရမှာပေါ့ပြောသူတို့မိစဉ်ကြီးကပြီးတော့ပြိုင်မယ်မပြိုင်မယ်ဆိုတာဝင်ဆုံးဖြတ်မဲ့သဘောချင်းအဲ့ဒါကြောင့်ဒီလိုအငြင်းပွားမှုတွေဖြစ်နေတာလို့ကျွန်တော်ထင်တယ
်ရခိုင်ပြည်သူတွေကပါတီနိုင်ငံရေးကိုစိတ်ဝင်စားမှုအားနည်းပြီးလက်နက်ကင်ဒေါ်လာရေးကသာဒေသခံပြည်သူတွေရဲ့ကြိုးစည်းပွားကိုယူဆောင်ပေးနိုင်မယ်လို့ရခိုင်ဒေသခံတွေကပြောနေကြပါတယ်။အေးရခိုင်လက်နက်ကင်အဖွဲ့ပေါ်ပေါ်လာပြီးတဲ့နောက်ပိုင်းရခိုင်လူထုအကြအေးကိုထောက်ခံမှုပုံများလာပါတယ်။လက်တလုံးမှာတော့အေးနဲ့မြန်မာစစ်ကောင်စီအကြမှာနှုတ်အားဖြင့်ပြည့်ကရစဲရေးယူထားကြပါတယ်။